မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတံခတ်ပိတ်ဆို့မှုတွေကိုဒေါအောင်ဆန်းစုကြည်အမေရိကန်နိုင်ငံရောက်ရှိစဉ်အတွင်းရှော့ပေါ့ပေးကောင်ပေးနိုင်တယ်လို့အမေရိကန်အရာရှိတွေကိုကိုကာပီရိုက်တာစ်သတင်းမှာဖော်ပြထားပါတယ်။ဒီတံခတ်ပိတ်ဆို့မှုတွေကိုဘယ်တိုင်းတာထိရှော့ပေးမလဲဆိုတာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးသမ္မတအိုဘားမားဆုံးဖြတ်ချက်ချမယ်လို့ခန့်မှန်းရကြောင်းသတင်းမှာဖော်ပြထားတာပါ။တရုတ်နိုင်ငံမှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုသမ္မတအိုဘားမားတက်ရောက်ပြီးရင်လာအိုနိုင်ငံဘီယန်ဂျင်းမှာအင်္ဂါနေ့ကကြာသပတေးနေ့ထိကျင်းပမဲ့အရှိတောင်အာရှနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒေါအောင်ဆန်းစုကြည်လည်းတက်ရောက်ဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ကိုစက်တင်ဘာလ14ရက်နဲ့15ရက်မှာလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်လွှတ်တော်အမတ်တွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုရှော့ချရေးနဲ့ပတ်သက်လို့အင်ဂျီရောကဘာမှမှတ်ချက်မပေးပါဘူး။ဒါပေမဲ့အမေရိကန်ရဲ့ဒီအရေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာစေဖို့ PRP ကရောက်တဲ့အတွက်အမေရိကန်ကအရေးယူတန်ခတ်မှုတွေဆက်ပြီးထားရှိဖို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေကပဲတောင်းဆိုသွားပါတယ်။